မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချနေတာကနေ2019ခုနှစ်အတွင်းဒေါ်လာတန်200လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတရားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစီရင်ခံစာတစ်စောင်မှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆွဲခံထားရတာပါ။ကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုတင်ပြမဲ့အစီရင်ခံစာထဲမှာရုရှား၊တရုတ်၊တောင်ကိုရီးယား၊မလေးရှား၊ဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေးတင်ပို့ခဲ့ကြောင်းဖော်ပြထားတာကိုရိုက်တာသတင်းဌာနကတောက်ချာနေမှာတွေ့ရှိခဲ့တာပါ။အဲ့ဒီကြောင်မီးသွေးတွေတင်ပို့ရနိုင်ငံတွေဟာမြောက်ကိုရီးယားမဟုတ်ဘဲရုရှားနဲ့တရုတ်ဖြစ်တယ်လို့យေတာထားတဲ့စာရွက်စာတမ်းအထောက်အထားအတုတွေကိုသုံးပြီးတော့အခုလိုတင်ပို့နေတာပါ။ဒါပြင်မြောက်ကိုရီးယားဟာမြန်မာ၊ဆီးရီးယားနိုင်ငံတွေနဲ့ပယ်ရင်းတဲ့ဒုံးကြီးအစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုတွေ့ရတယ်လို့အဲ့ဒီစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောပါတယ်။ကုလဆိုင်ရာမြန်မာတန်မတ်ဦးဟောက်တူဆန်ကတော့မြန်မာအစိုးရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့အဆက်ဆံမရှိကြောင်းနောက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုထားပါတယ်။လျှို့ဝှက်အစီရင်ခံစာထဲမှာ2012ခုနှစ်ကနေ2019ခုနှစ်အတွင်းဆီးရီးယားရဲ့ဓာတုလက်နက်စံတရေးအစီအစဉ်ကိုကြီးကြပ်နေတဲ့သိပ္ပံနဲ့သုတေသနစင်တာအတွက်မြောက်ကိုရီးယားဟာအကြိမ်40ကျော်ပစ္စည်းတွေပေးပို့ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလနဲ့ဩဂုတ်လအတွင်းရုရှား၊တရုတ်၊မလေးရှားနဲ့ဗီယက်နမ်နိုင်ငံကိုမြောက်ကိုရီးယားကကြောင်မီးသွေး16ကြိမ်ပို့ခဲ့တယ်လို့ကုလဆောင်ကြီးအဖွဲ့ကပြောဆိုထားပြီးမလေးရှားကတော့ကြောင်မီးသွေးတင်သွင်းမှုကိုကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုအကြောင်းကြားခဲ့ပါတယ်။အဲဒီနောက်ပိတ်ဆို့တန်ခတ်မှုသစ်ကိုဩဂုတ်လ9ရက်နေ့မှာထပ်မံချမှတ်ပြီးတဲ့နောက်ပိုင်းမှာရုရှား၊တရုတ်၊တောင်ကိုရီးယား၊ဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေး23ကြိမ်ပို့ဆောင်ခဲ့ကြောင်းစောင့်ကြည့်လေ့လာရေးအဖွဲ့ကစုံစမ်းသိရှိရပြီးတကယ်လို့သာအဲ့လိုပို့ဆောင်တာတွေဒါအကီပြုတ်နိုင်ခဲ့တယ်ဆိုရင်ဒါကကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ